ဖန်စီခန်ရိုက်တာသတင်းထောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုဇန်နဝါရီလကစတင်ကြားနာခဲ့ပြီးပြစ်မှုထင်ရှားရင်သူတို့အနေနဲ့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ဗုဒ္ဓဟူးနေ့ကတရားခံဘက်ကရှေ့နေဦးခင်မောင်စောကဒီမှုကိုပလတ်ပေးဖို့ရှောက်ထားခဲ့တာနဲ့ပတ်သက်ပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကလာမယ့်ဧပြီ4ရက်နေ့မှာနှစ်ဖက်လျှောက်လဲချက်တွေကိုကြားနာစစ်ဆေးသွားဖို့ရှိပါတယ်။ဗုဒ္ဓဟူးနေ့ကတေလူပြတက်တေတွေကိုအပြန်အလှန်စစ်ဆေးပြီးတဲ့နောက်ခိုင်လုံတဲ့တက်တေထောက်ထားမတွေ့ရတဲ့အတွက်အခုအချိန်ဟာအမှုကိုပလတ်ပေးဖို့ရှောက်ထားဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့ဥက္ကမောင်စောကပြောပါတယ်။အစိုးရရှိနေတဲ့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတွေကတော့ဒီမှုနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညှင်းဆန်ပါတယ်။တရားရုံးစစ်ဆေးမှုခိတရနာအချိန်မှာသတင်းတောက်ကိုဝါလုံးကသမရအသစ်ဦးဝင်းမြင့်ကိုပန်ကြားခဲ့ရမှာသတင်းယူရင်းမတရားဖန်စီခြင်းခံခဲ့ရတာဖြစ်တဲ့အတွက်အမှုကိုရုတ်သိမ်းပေးဖို့မြစ်တာရက်ခံလူကြောင်းပြောခဲ့ပါတယ်။